Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2016ခုနှစ်ဒီဇင်ဘာလ22ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုက်နေကျွန်တော်ကြော်ကြော်သိမ်းကြညာမှာပါဂျာမနီနိုင်ငံပါလင်မြို့ကခရစ်မတ်ဆီကိုထရက်ကားနဲ့မောင်းဝင်တိုက်ခဲ့တဲ့လက်တွေကိုတာဝန်ရှိသူတွေကနေရာအနှံ့ပြားမှာလိုက်ရှာနေပါတယ်ပါလဘုံမြို့ကနေလူတွေကိုရွှေ့ပြောင်းကယ်ထုတ်နေကြဒီကနေ့ပြီးမယ်လို့အကူအညီပေးအဖွဲ့တွေကခန့်မှန်းထားပါတယ်တူရကီမှာလုံခြုံခံရရတဲ့ရုရှားတပ်မတ်ကြီးအတွက်ဝမ်းနည်းကြီးဝဲချင်းထိမှတ်ပွဲကိုဒီကနေ့မော်စကိုကရုရှားနိုင်ငံခြားရေးဌာနမှာကျင်းပပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညနေပိုင်းမှာတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထုတ်လွှင့်ပေးမယ့်အထက်ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေဘယ်လိုရှိပါသလဲ
။ဒီမောမျိုးပေါ်မှာရှိတဲ့စစ်ဘေးရှောင်အားလုံးကတော့1932ယောက်ရှိတယ်။ဒီနေ့ကလည်းအခုထက်ရောက်နေကြတယ်ဆိုတော့အဲနည်းနည်းတော့ကြော်မယ်ပေါ့။
ဒီဘောမျိုးနဲ့ one more လူမှုကူညီရေးအဖွဲ့ခေါင်းဆောင်ရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါ။ရခိုင်ပြည်နယ်ဘက်မှာတော့မြန်မာစစ်တပ်ကနယ်မြေရှင်းလင်းစဉ်အတွင်းအစ္စလမ်ဘာသာဝင်တွေကိုမိရှုလူသက်အာရမပြုကျင့်မှုတွေကျူးလွန်ခဲ့တယ်လို့လူ့အခွင့်အရေးအဖွဲ့တခုကထုတ်ပြန်တဲ့အစီရင်ခံစာအကြောင်းတခါ2016ခုနှစ်အတွင်းမှာ NLD အစိုးရလက်ထက်တရားဥပဒေစိုးမိုးရေးဘယ်တိုင်းတာထိဆောင်ရွက်ပေးနိုင်ခဲ့တယ်လဲဆိုတာကိုပြည်သူလွှတ်တော်ကိုယ်စားလှယ်တဦးထောက်ပြဝေဖန်ထားတာကိုလည်းသိကြရမှာပါ။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကြေညာပါမယ်ရှင
်။ဂျာမနီနိုင်ငံဘာလင်မြို့ကခရစ်မတ်ဇီးတစ်ခုကိုတနင်္လာနေ့ညကထရက်ကားနဲ့မောင်းဝင်တိုက်ခဲ့တဲ့လက်တွေကိုလိုက်ရှာနေကြမှာဒီကနေ့တော့နေရာများပြားကိုဝင်ရှာတယ်လို့ဂျာမန်သတင်းမီဒီယာတွေကပြောပါတယ်။အဲ့ဒီအထက်မှာနယ်သာလန်နိုင်ငံနဲ့နယ်ဇက်အမေရိကမြို့ကဒုက္ခသည်စခန်းတစ်ခုလည်းပါပါတယ်။ဒီစုံစမ်းစစ်ဆေးမှုကိုဦးဆောင်နေတဲ့အစိုးရရှိနေတွေစီကတော့ဘယ်လိုမှတ်ချက်မျိုးမှမကြားရသေးပါဘူး။အဲ့ဒီတိုက်ခိုက်မှုကြောင့်လူ12ယောက်သေဆုံးပြီးဒါဇင်နဲ့ချီပြီးတော့ဒဏ်ရာရခဲ့တာပါတိုက်ခိုက်သူပြည်တန်ရရှိထားသူဟာလွန်ခဲ့တဲ့လတွေကတည်းကနေရာရင်းပြန်ပို့ခံရဖို့ရှိနေတဲ့တူနီးရှားနယ်ဘွားတူဖြစ်တယ်လို့ဂျာမနီဆိုရတာဝန်ရှိသူတွေကပြောပါတယ်အသက်24နှစ်အရွယ်အန်နစ်အမ်ရီဟာဂျာမနီနိုင်ငံကို2015ခုနှစ်ဇူလိုင်လကရောက်သွားခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်သူဟာတိုက်ခိုက်မှုတွေလို့ဖို့လက်နက်တွေဝယ်ယူနိုင်တယ်ဆိုတဲ့သဲလွန်စာတချို့ကြောင့်ဒီနေ့အတွင်း6လလောက်စောင့်ကြည့်ခံခဲ့ရသူလည်းဖြစ်ပါတယ်ဒီကရစတင်မာလာဒီသူ့ကိုစောင့်ကြည့်နေကြတာဖြစ်ပြီးသူနဲ့ပတ်သက်တဲ့အချက်လက်တွေကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဌာနတွေအကြားပြီးခဲ့တဲ့နိုဝင်ဘာလကနောက်ဆုံးအကြိမ်ဖလှယ်ခဲ့ကြတာပါသူ့ရဲ့ခိုလုံခွင့်တောင်းခံလွှာကိုလွန်ခဲ့တဲ့6လတုန်းကပယ်ချခဲ့ပေမဲ့သူ့ရဲ့ဆာဗစ်စတန်းတွေနဲ့ပတ်သက်ပြီးပြဿနာတချို့ရှိတာကြောင့်တူနီးရှားကိုပြန်မပို့သေးပဲဆက်ရှိနေတာပါ
စီးရီးယားနိုင်ငံအလက်ပိုမျိုးကသဘုံတွေနဲ့ရက်သားတွေကိုရွှေ့ထုတ်နေတာတွေဒီကနေ့အပြီးတန်နိုင်မှုမျှော်လင့်ရပါတယ်သတင်းဖတ်တဲ့ချင်းအချင်းယူရွှေ့ထုတ်နေတဲ့ဒီအစီအစဉ်ပြီးရင်တော့စီးရီးယားနိုင်ငံမြောက်ပိုင်းမှာအရေးပါတဲ့အလက်ပိုမျိုးကြီးကိုအစိုးရက2012ခုနှစ်ကစလို့ပထမဆုံးအခြေအပြည့်အဝပြန်လည်ထိန်းချုပ်ခွင့်ရတော့မှာပါအလက်ပိုမျိုးအရှေ့ပိုင်းကနေကျန်နေတဲ့သူတွေကိုဘတ်ကဒါဇင်နဲ့ချီသုံးပြီးဒီနေ့တနေ့လုံးရွှေ့ထုတ်ပေးသွားမှာဖြစ်တယ်လို့အခုရွှေ့ထုတ်တဲ့အစီအစဉ်ကိုကူညီဆောင်ရွက်ပေးနေတဲ့နိုင်ငံတကာချက်ချင်းညီအဖွဲ့ ICRC ကပြောပါတယ်အရေးပေါ်ဆေးဝါးကုသဖို့လိုအပ်နေသူတွေနဲ့အတူအလက်ပိုမျိုးအရှိချမ်းကစေယုံတွေမှာနောက်ဆုံးကျန်နေတဲ့လူနာတွေကိုတော့ဗုဒ္ဓဦးနဲ့မှာအပြည့်ရွှေ့ထုတ်ခဲ့တဲ့အကြောင်း ICRC ကပြောပါတယ်။အခုဆိုရင်အလက်ပိုမျိုးကနေခံမှန်းချေလူ2000ခွဲလောက်ကနေ3000ခွဲအထိရွှေ့ထုတ်ခဲ့ပြီးဖြစ်ပါတယ်။တဘုံအဖွဲ့တွေထိန်းချုပ်ထားတဲ့ Idlib ခရိုင်တွေကခြေရွာတချို့မှာလူတွေရာနဲ့ချီချင်းရင်နေဆဲဖြစ်ပြီးဒီလူတွေကိုလည်းရွှေ့ထုတ်မဲ့အစီအစဉ်သဘောတူညီချက်ထဲမှာထည့်ထားပြီးနေရာကနေရွှေ့ထုတ်ဖို့အစိုးရကအလေးအနက်ပြောဆိုထားပါတယ်။
လုံခြုံခံရလို့တည်ဆုံသွားတဲ့တူရကီနိုင်ငံဆိုင်ရာရုရှားတံမတ်ကြီးအတွက်ဝါနဲ့ကြေကွဲခြင်းအထိမ်းအမှတ်ပွဲတစ်ခုကိုမော်စကိုမြို့တော်ကရုရှားနိုင်ငံခြားရေးဌာနမှဒီကနေ့ကျင်းပပါတယ်။တံမတ်ကြီးအွန်ဒရီကာလော့ဖ်ကိုတာဝန်ချိန်ပြင်ပတူရကီရဲတပ်ဖွဲ့ဝင်တူကအန်ကာရာမြို့တော်မှာပြစ်တက်လိုက်တာပါ။တံမတ်ကြီးကာလော့ဖ်ရဲ့ရုပ်အလောင်းထည့်ထားတဲ့အခေါင်းပတ်ပတ်လည်မှာပန်းခွေတွေချထားပြီးစစ်တပ်ဂွန်ပြူတပ်ဖွဲ့တစ်ဖွဲ့ကဂွန်ပြူဝန်းရံထားပါတယ်။သူ့ရဲ့မိသားစုဝင်တွေနဲ့အတူတခြားလူအများအပြားဒီကနေ့အခမ်းအနားကိုတက်ကြပါတယ်။အဲ့ဒီထဲမှာသမ္မတဗလာဒီမီယာပူတင်ဝန်ကြီးချုပ်ဒီမီထရီမေဗီယက်ဒက်ဖ်နဲ့နိုင်ငံခြားရေးဝန်ကြီးဆော်ဂီလော့ဖ်ရော့ဖ်တို့လည်းပါဝင်ပါတယ်။ဒီလုံခြုံတပ်ဖြတ်မှုကိုမွတ်စလင်ဘာသာရေးဆရာဖက်တူလာဂူလန်ရဲ့အကွန်ရက်ဖွဲ့ဝင်တူကလုပ်တယ်ဆိုတာတန်လျာဖြစ်စရာမရှိဘူးလို့တူရကီသမ္မတရစ်ချစ်တိုင်ယက်အာရူဝန်ကပြောပါတယ်။ဒီမတိုင်ခင်ကလည်းတူရကီနိုင်ငံခြားရေးဝန်ကြီးမယ်ဗလူကာဗူဆိုဂလူကအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကိုဖုံးဆက်ပြီးအခုလုံခြုံမှုကိုကျူးလွန်သူဟာဂူလန်နဲ့အချိတ်ဆက်ရှိတယ်လို့ပြောထားပါသေးတယ်။ဒါပေမဲ့ဗိုလ်တူးနေတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတကိုယ်တိုင်လူသိရှင်ကြားပြောတာကတော့ပထမဆုံးပါ။ ကုလန်ကတော့သူနဲ့မပတ်သက်ဘူးလို့ညင်ထားပြီးလှုပ်ကြံမှုအပေါ်ဒီသတင်းပတ်အစောပိုင်းကပဲပြစ်တင်ရှုတ်ချထားပါတယ်ပြီးခဲ့တဲ့ဇူလိုင်လကမောင်းမြင်ခဲ့တဲ့အာဏာသိမ်းမှုနဲ့ပတ်သက်လို့လည်းအမေရိကန်မှာလက်ရှိနေထိုင်နေတဲ့ကုလန်အပေါ်မှာတူရကီအစိုးရကပြစ်တင်ပြောဆိုထားတာပါ
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကလွှတ်တော်အမတ်တအူးရဲ့နေအိမ်ကိုတာလီဘန်တို့ပြစ်မှတ်ထားပြီးတညညလုံးပေါက်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ10ဦးသေဆုံးပြီးအများအပြားဒဏ်ရာရပါတယ်။အာဖဂန်ထုတ်တပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းတိုက်ခိုက်သူအလုံးသေဆုံးခဲ့ပြီး73နာရီကြာတိုက်ခိုက်မှုတွေကကြာသပတေးနေ့မနေ့အစောပိုင်းမှာပြီးဆုံးသွားခဲ့တယ်လို့ရဲအဖွဲ့ကသတင်းထောက်တွေကိုပြောပါတယ်။နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်ကလွှတ်တော်အမတ်တအူးဖြစ်တဲ့မာလင်မာဝါလီကတော့အင်ခေါမိုးဘော်ကနေခုံချထွက်ပြေးလွတ်မြောက်ခဲ့ပြီးတော့ဒဏ်ရာရပါတယ်။တိုက်ခိုက်မှုအတွင်းခြေလောင်းနဲ့ပောက်ကွဲသံတွေနဲ့ဒေသခံတွေနှစ်ကြိမ်ကြားခဲ့ရပါတယ်။တိုက်ခိုက်မှုစတင်ချိန်မှာပဲတိုက်ခိုက်သူတွေတဲကအနည်းဆုံးတဦးကသူ့ကိုယ်သူဖောက်ခွဲလိုက်တယ်လို့ဒေသရင်းသတင်းတစ်ခုမှဖော်ပြပါတယ်။တိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာလို့တာလီဘန်ပြောခွင့်ရတဦးကပြောပါတယ်။ဟဲလ်မန်ပြည်နယ်ကစစ်တပ်အကြီးအကဲအရာရှိတွေနဲ့အစည်းအဝေးချင်းပါနေချင်းဗုဒ္ဓဟူးနေ့ညနေပိုင်းမှာအဲ့ဒီအဆောက်အုံကိုလက်နဲ့အပြည့်အစုံနဲ့အသေးကံဘုံခွဲသမားနှစ်ဦးကဝင်တိုက်ခဲ့တာလို့လည်းတာလီဘန်ပြောခွင့်ရတဦးကပြောဆိုသွားပါတယ်ရှင
် UAV ကအသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေကြာသပတေးညနေပိုင်းသတင်းတွေကိုလည်းဆက်လက်ထုတ်လွှင့်နေပါတယ်တောင်ကိုရီးယားသမ္မတဘာကွန်းလေးကိုရေးယူဖို့လွှတ်တော်ကမဲခွဲဆုံးဖြတ်ထားတဲ့ပေါ်ဒီကနေ့တောင်ကိုရီးယားအခြေခံဥပဒေခွင်ရုံးမှာစပြီးဆွေးနွေးပါတယ်သမ္မတဘာကွန်းလေးဟာရွေးကောက်ခံတောင်ကိုရီးယားခေါင်းဆောင်တွေထဲမှာယာရုကနေဖယ်ရှားခံရတဲ့ပထမဆုံးသမ္မတဖြစ်သွားနိုင်ခြေရှိနေပါတယ်ဒီဇင်ဘာလ9ရက်နေ့ကလွတ်တော်မှာထင်ထားတာတဲ့ပုံများတဲ့ထောက်ခံမဲ့အရေးအတွက်နဲ့သမရဖာကွန်လေးကိုရေးယူဖို့မဲခွဲဆုံးဖြတ်ခဲ့တာပါသမရရဲ့လုပ်ငန်းတွေကိုထောက်ခံတဲ့ပရာဟိတအဖွဲ့အစည်းတွေအတွက်စီးပွားရေးလုပ်ငန်းကြီးတွေစီကနေရံမုံငွေရဖို့သူ့ရဲ့မိတ်ဆွေတူဦးနဲ့ပေါင်းပြီးကြံစီလှုပ်ဆောင်ခဲ့တယ်လို့သမရကိုဆွဆွဲထားတာပါသမရဖာကွန်လေးကသူအမားအယွင်းတစုံတရာလှုပ်ထားတာမရှိဘူးလို့ညင်းထားပေမဲ့သူ့ရဲ့မိတ်ဆွေဖြစ်သူ Choi Soon Sil နဲ့အသေးချာအလေးမထားပဲပတ်သက်ခဲ့တဲ့အပေါ်မှာတော့တောင်းပန်ထားပါတယ်Choi Soon Sil ကိုယ်တိုင်လည်းအဖမ်းခံထားရပြီးတော့တရားရင်ဆိုင်နေရတာပါဒီအရှုပ်တော်ပုံပေါ်လာပြီးတဲ့နောက်ပိုင်းသမရဘော်လူထောက်ခံမှုဟာစံချိန်ချိုးလူနီးပါအနေဆုံးအဆင့်ကိုရောက်နေပါတယ်
။မြောက်ကိုရီးယားနိုင်ငံမှာဆေးတွေမတိုးတဲ့အဆုတ်နာ TB ရောဂါကိုကုသပေးနေတဲ့အကူအညီပေးရေးအဖွဲ့တစ်ခုမှာဆေးဝါးတွေရောက်မလာတာကြောင့်ဆေးကုသမှုလုပ်ငန်းစဉ်တွေနှောင့်နှေးကြမ်းကြာနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟန်အစိုးရရဲ့နျူကလ িয়ার နဲ့တိုက်ချင်းပြင်ဒုတ်ချီတွေစမ်းသပ်မှုအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုနဲ့ကိုရီးယားနိုင်ငံခြားတင်းမာမှုတွေတိုးလာတာတွေကြောင့်ဆေးဝါးပို့ဆောင်မှုကိုကြမ်းကြာစေတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်အခြေစိုက်အမေရိကန်လူမှုအကူအညီပေးရေးအဖွဲ့အစည်း Eugene Bell Foundation ကမြောက်ကိုရီးယားနိုင်ငံကိုဆေးဝါးတွေနဲ့အထောက်ပံ့ပစ္စည်းပို့ဆောင်ရေးအတွက်တောင်ကိုရီးယားအစိုးရထံကအတည်ပြုချက်နဲ့တင်ပို့ခွင့်လိုင်စင်ရဖို့အခက်တွေနေတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လအတွင်းတုန်းကတော့ဒီအဖွဲ့ကနေလူနာ 1,500 ကိုကုသပေးနိုင်မဲ့ဆေးဝါးတွေနဲ့အထောက်အကူပစ္စည်းတွေကိုမြောက်ကိုရီးယားကိုပို့ဆောင်ပေးနိုင်ခဲ့ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအပြင်တောင်ကိုရီးယားဘက်ကလည်းပြီးခဲ့တဲ့မတ်လကဒဏ်ခတ်ပိတ်ဆို့မှုကိုပို့ပြီးတော့တင်းကျပ်လိုက်တာကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေပို့ဆောင်ရေးကိုတောင်ချွင့်ချက်မထားဘဲမြောက်ကိုရီးယားကိုကုန်ပစ္စည်းပို့ဆောင်မှုအလုံးနီးပါးပိတ်ပင်ထားတာဖြစ်ပါတယ်
။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်နာကမီရှူမီဗန်ဇီးမှာပေါက်ကွဲမှုဖြစ်တာကြောင့်သေဆုံးသူ33ဦးထဲက10ဦးဟာဘယ်သူဘယ်ဝါးလဲဆိုတာမသိရသေးဘူးလို့မက္ကဆီကိုတာဝန်ရှိသူတွေကပြောပါတယ်။ဗိုလ်ဒူးနဲ့နောက်ပိုင်းအထိဆိုရင်ထိခိုက်ဒဏ်ရာရသူအယောက်40ကျော်ကိုစေယုံတင်ထားရုံပဲလို့ပြည်နယ်ဆိုးရွားဖွဲ့တာဝန်ရှိသူတွေကပြောပါတယ်။မြို့တော်နဲ့ကီလိုမီတာ30ကျော်ဝေးတဲ့ Tutti Pack မြို့ကဆန်ပပလီတိုဈေးမှာအင်္ဂါနေ့ကပေါက်ကွဲမှုဖြစ်တာပါ။ပေါက်ကွဲမှုတွေဇက်တိုက်ဖြစ်ချိန်ဈေးထဲမှာခရစ်မတ်နဲ့နှစ်သစ်ကူပွဲတော်ရက်တွေအတွက်မီရှူမီဘန်နဲ့ပျောက်အိုးဝယ်သူတွေနဲ့ပြည်နေခဲ့ပါတယ်။ဒီဖြစ်ရကြောင့်လူတွေကြောက်လန့်တကြားထွက်ပြေးကြပြီးကောင်းငင်မှာမိခိုးလုံးကြီးတွေတက်နေတာကိုတွေ့ရပြီးတော့ဆိုင်ကမ်းအများစုပျက်စီးသွားပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုအကူအညီပေးဖို့မီဂိုလုံးတွေအပြက်စီးတွေနဲ့ပြည့်နေတဲ့ဈေးတွေအရေးပေါ်လူသားတွေဝန်နိုင်ဖို့ရာနားကြီးအတော်ကြာစောင့်ခဲ့ရပါတယ်
။အမေရိကန်အစိုးရကာကွယ်ဆိုင်ရာလုပ်ငန်းတွေမှာဒေါ်လာတန်ထောင်းနဲ့ချီပြီးကုန်ကြစည်ရော့သွားစေဖို့ကတိပြုထားတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကလင်းရင်ထုတ်လုပ်ရေးလုပ်ငန်းကြီးနှစ်ခုကအကြီးအကဲတွေနဲ့တွေ့ဆုံပါတယ်။မနေ့ဗုဒ္ဓဟူးနေ့ကမစ္စတာထရန့်ရဲ့ဖလော်ရီဒါကမိုင်းအလာကိုအပန်းဖြေစခန်းမှာပြုလုပ်တဲ့ဆွေးနွေးပွဲမှာတော့ဘိုရင်းနဲ့ Lockheed လေယာဉ်ထုတ်လုပ်ရေးလုပ်ငန်းကြီးတွေရဲ့အမှုဆောင်အရာရှိချုပ်တွေနဲ့အတူကြီးတက်ဗိုလ်ချုပ်ကြီးတွေရေတက်ဗိုလ်ချုပ်ကြီးတွေလည်းတက်ရောက်ခဲ့ကြပါဗါး Lockheed ထုတ် F-35 35တိုက်လေယာဉ်တွေဆိုရင်ဈေးနှုန်းကိုစိတ်တန်းချတောင်းနေပြီးလေယာဉ်အစီ2500အတွဲဒေါ်လာ389ဘီလီယံကုန်ကြတယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲမစ္စတာထရန့်ကပြောဆိုထားတာပါရေဒါကနေဖမ်းမိဖို့ခက်ခဲအောင်နည်းပညာသုံးထားတဲ့F-35 တိုက်လေယာဉ်တွေဟာတိုက်လေယာဉ်တွေထဲမှာနည်းပညာပိုက်ဆိုင်ရာအမြင့်ဆုံးနေထဲမှာပါပါတယ်။ဒါ့အပြင်ဘိုးရင်းလေယာဉ်ထုတ်လုပ်ရေးလုပ်ငန်းကြီးထံကနေမှာယူမဲ့သမရရဲ့ Air Force One လေယာဉ်တစ်စင်းနဲ့အတူဒေါ်လာ4ဘီလီယံပေးရမယ်ဆိုတာဈေးကြီးလာတယ်လို့ Mr. Trump ကပြောဆိုထားပြီး Air Force One လေယာဉ်မဝယ်ဘူးဆိုပြီးတော့လည်းချိန်ချောက်ထားတာဖြစ်ပါတယ်
။ဂျပန်နိုင်ငံမြောက်ပိုင်းကအီတိုအီဂါဝါမြို့မှာဒီကနေ့ဆောက်ဦး140လောက်မီးလောင်တာကြောင့်တာဝန်ရှိသူတွေအနေနဲ့ဒေသခံတွေကိုရွှေ့ပြောင်းကယ်ထုတ်ပေးခဲ့ရပါတယ်။မနေ့ပိုင်းကစားသောက်ဆိုင်တစ်ခုမှာမီးလောင်ပြီးတဲ့နောက်ဆိုင်ငန်းတွေရှိတဲ့နေရာတစ်လျှောက်မီးကူးလောင်ကျွမ်းခဲ့တာလို့ဒေသဆိုင်ရာမီးသတ်ဌာနကပြောပါတယ်ခင်ဗျာ
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်ကြီးထိုက်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်အော်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းမြန်မာစစ်တပ်ကထောင်ထဲချတဲ့အစ္စလမ်ဘာသာဝင်တွေရဲ့အသက်အိုးအိမ်ကိုချိန်ချောက်နိုင်တဲ့အဆောက်အအုံတွေကိုမိရှို့တာအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအမျက်ထုတ်မှုတွေတောက်လျှောက်လုပ်ခဲ့တယ်လို့လူခွင့်ရေးဆောင်ကြီးရဲ့အဖွဲ့ကြီးကဝေဖန်လိုက်ပါတယ်။အဲ့ဒီဒေသမှာထောင်ထဲချနေတဲ့နေအဆောက်အဦးတွေကိုမိရှို့ဖျက်ဆီးခဲ့တဲ့ဓာတ်ပုံတွေကိုဂျိုရူကပေးပို့ထားတဲ့ဓာတ်ပုံတွေနဲ့ဗီဒီယိုအထောက်အထားတချို့နဲ့လည်းကိုက်ညီမှုရှိတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမုံတော်ဒေသမှာနေကြာဆောင်တပ်တွေကိုအကြမ်းဖက်တိုက်ခိုက်ခံရတဲ့နောက်ပိုင်းနေမြေရှင်းလင်းလှုပ်ဆောင်နေတဲ့စစ်တပ်ရဲ့လှုပ်ဆောင်မှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာအတိုင်းအဝန်ကလက်ရှိအချိန်ထိဝေဖန်နေတာပါ။အမေရိကန်ခြေဆိုင်လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ HRW အဖွဲ့ကလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုရောက်ရှိခဲ့တဲ့ဒုက္ခသည်တချို့နဲ့တွေ့ဆုံကဒီကနေ့မှထုတ်ပြန်ချက်တစ်စောင်ထုတ်ပြန်လိုက်တာပါဒီကနေ့ထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ HRW အဖွဲ့ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးဖေးရိုဘင်ဆင်ကအခုလိုပြောပါတယ်
Well it's quite clear based on information we've received from refugees who fled
မောင်တော်ဒေသကထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခသည်တွေစီကရရှိတဲ့ရှင်းလင်းတဲ့သတင်းချက်တွေကိုအခြေခံပြီးတော့အခုလိုထုတ်ပြန်လိုက်တာပါမြန်မာစစ်တပ်အနေနဲ့ရိုင်ဂျာကိုတိုက်ခတ်တဲ့အနေနဲ့မိရှုဖြက်စီးတာတွေတပ်ဖြတ်တာတွေနဲ့ဖမ်းဆီးမရင်းကျင်းတဲ့ကိစ္စရပ်တွေကိုတောက်လျှောက်လုဆောင်နေပါတယ်စစ်တပ်အနေနဲ့ရွာတွေတဲကိုဝင်ပြီးတော့တွေ့သမျှကိုမိရှုဖြက်စီးပစ်တာလူတွေကိုတနက်နဲ့ပစ်တတ်တာအမျိုးသမီးတွေကိုဖမ်းဆီးပြီးတော့မရင်းကျင်းကြတာတွေလုပ်ပါတယ်အကူအညီလိုအပ်နေတဲ့ရဲသားတွေရဲ့နေရာဒေသတွေကိုတိုက်ခတ်ပြီးတော့စစ်တပ်ရဲ့နေမြေရှင်းလင်းမှုတွေဟာအထိန်းကုန်မဲ့လာကြောင်းဆိုးရွားတဲ့အဖြစ်အပျက်တွေပါ
မြန်မာစုအတော်ဝင်ရှိသူတွေဘက်ကကောစစ်တပ်ဘက်ကပါအဲ့ဒီဆွဆွဲချက်တွေကိုပြင်းပြင်းထန်ထန်ညှဉ်းဆန်ထားပါတယ်။ဒါပြင်ပြီးခဲ့တဲ့တနင်္လာနေ့မှာပဲနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကအာဆီယံအဖွဲ့ဝင်နိုင်ငံသားဝင်ကြီးတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံပြီးအဲ့ဒီဒေသတွင်းဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုရှင်းပြခဲ့တယ်လို့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုလည်းခွင့်ပြုထားတယ်လို့ပြောဆိုခဲ့ပါတယ်။ဒါပြင်အဲ့ဒီဒေသကမြေပြင်အခြေအနေတွေကိုသိရဖို့သတင်းမီဒီယာသမား73ယောက်ကိုလည်းအစိုးရအစီအစဉ်နဲ့ပြပခဖြစ်ရာဒေသတွေကိုပထမဆုံးတွားခွင့်ပြုခဲ့ပါတယ်။အဲ့ဒီခီးစင်မှာတွားရောက်ခွင့်ရခဲ့တဲ့သတင်းစာဆရာဦးစီသူအောင်မြင့်ကတော့သူကြုံတွေ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးခုလိုပြောပါတယ်
။ဖန်ဖန်ကမှသာဖန်ရောပေါ့နော်ဖန်တို့မှသာဒါသူတို့ဥပဒေတိုင်းရဲလဲအတားတို့ဘာလို့လုပ်တယ်ဒီလိုမှမဟုတ်ပဲနဲ့အဲ့ဒီရွာထဲမှာပဲဟိုစစ်တာဆေးတာတို့ဘာလို့အဲ့လိုမျိုးတွေရိုက်တာနှက်တာတွေဒီလိုတွေမလုပ်ဘူးလို့အဲ့ဒီကလည်းရွာသားတွေကိုယ်တိုင်ပြောတယ်။ဒါပေမဲ့စစ်ဆွဲတဲ့ရွာလည်းရှိတယ်။ဒါပေမဲ့အဲ့ဒီရွာကပြောတဲ့စီမာကလည်းဟိုတစ်ဖက်နဲ့တစ်ဖက်ဟိုပြောတာဆိုတာတွေကမတူဘူးအလေသာတွေကမတူဘူး။ဒါတွေကိုကြကြနနဘလောက်တိုင်းတာတွေရှိကြလဲဘာညာဆိုရင်တော့ဟိုလည်းဘူးတော့အချိန်တော့ယူအောင်မယ်လို့တော့ထင်တာပေါ့လေ
အော်တိုဘားလာအစောပိုင်းနဲ့နိုဝင်ဘာလနောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ဒေသခံ2000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုထွက်ပြေးတိမ်းရှောင်ခဲ့တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုပါတယ်။ဒါ့အပြင်လူသားချင်းစာနာထောက်ထားတဲ့အထောက်ပံ့တွေကိုမော်ဒိုဒေသမှာစတင်ကူညီနေပြီဖြစ်ပေမဲ့လို့ပြည်ပခတန်ကိုအစိုးရအဆုံးခံခဲ့ရတဲ့ကြေညာတွေမှာတော့အကူအညီတွေမရရှိသေးဘူးလို့ HRW ရဲ့ဒီကနေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာအစိုးရရဲ့သတင်းထုတ်ပြန်ချက်တွေနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေရဲ့ဝေဖန်ပြောဆိုမှုတွေဟာကွဲပြားနေတာကြောင့်ဒါနဲ့ပတ်သက်လို့ favorite person ကအခုလိုတုတ်ပြန်ပါတယ်
unfortunately the military and the ethnic rakhine particularly
ကမကောင်းအကြောင်းမလားဆိုရတယ်ပဲစစ်တပ်ရခိုင်တိုင်းသားတွေနဲ့ရခိုင်ပြည်နယ်အစိုးရတောင်ရှိသူတွေကပါအဲ့ဒီဒေသမှာမတရားညှဉ်းပန်းနှိပ်စက်မှုတွေမရှိဘူးလို့ပဲလက်ခံယုံကြည်ဖို့စ조사နေကြတာပါသူတို့တွေကအဲ့ဒီဒေသမှာမီးလောင်ဖျက်ဆီးခံခဲ့ရတာတွေကိုမရှိဘူးလို့ညှဉ်းဆန်နေပေမဲ့လို့ဂျိုရုဓာတ်ပုံတွေအရာဒါဟာမှန်ကန်ပါလေ အခုထပ်ပြီးတော့လူအခွင့်အရေးဆွဆွဲပြောဆိုမှုတွေမရှိဘူးဆိုပြီးတော့ညှဉ်းဆန်းထားပေမဲ့လို့နိုင်ငံတကာလေးလာမှုတွေကတဆင့်ဒါဟာလဲမှောင်ယွင်းနေတယ်ဆိုတာတက်တည်ပြပြီးပါပြီ
နိုင်ငံတကာအတိုင်းအဝန်းနဲ့သတင်းမီဒီယာတွေကဝေဖန်ပြောဆိုနေကြတဲ့မောင်တော်ဒေတာအခြေအနေတွေကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီယာနဲ့ဦးဆောင်တဲ့ရခိုင်ချန်ပီကော်မရှင်ဖွဲ့ဟာတောရောက်လေ့လာခဲ့တယ်လို့ဒီဇင်ဘာလ10ရက်နေ့ကဖွဲ့စည်းခဲ့တဲ့ပြည်အောင်စုအဆင့်ရခိုင်ဒေတာစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ကလည်းအဲ့ဒီဒေတာကိုတောရောက်ခဲ့ပါတယ်လက်ရှိအချိန်ထိမူလအခြေအနေကိုပြန်မြောက်နိုင်သေးတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသဟာထိမရသိမရအခြေအနေမဖြစ်စေဖို့နဲ့မြန်မာနဲ့မွတ်စလင်အတိုင်းအဝန်းနှစ်ခုကြားနှစ်ပေါင်းများစွာကြာမြင့်နေပြီဖြစ်တဲ့ပြဿနာတစ်ရပ်ကိုဖြေရှင်းရမှာအစိုးရထိပ်ပန်းခေါင်းဆောင်တွေအနေနဲ့ပြက်ပြက်သားသားဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဘေကျင်းနံမီယာကတတိပေးပြောဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်ပြောပြသွားတာပါရှင်အခုတစ်ခါတော့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုကြည့်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ရေးပြိပခါတွေကြောင့်ဒေသခံရွာသားတွေဟာစစ်ဘေးတန်းရှောင်နေရတယ်လို့နေရက်ကပြောင်းရွှေ့ခြင်းခံရမှုလုံခြုံရေးအာမခံချက်လည်းမရှိတဲ့အနေအထားမှာရှိနေပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားနဲ့မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့စစ်ရေးပြိပခါတွေကြောင့်ဒေသခံရွာသားတွေစစ်ဘေးတန်းရှောင်နေကြတာများလာတယ်လို့နေရက်ကနေအတင်းပြောင်းရွှေ့ခိုင်းတာတွေလည်းရှိနေပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါတည်ရပိုင်းတွင်တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့ DNL တန်းပလောင်တပ်ဖွဲ့တွေကြားဖြစ်ပေါ်နေတဲ့တိုက်ပွဲကြောင့်နမ်ရူမြို့နယ်တွင်ကပန်လုံကျေးရွာနဲ့အနီးဝန်းကျင်ကျေးရွာကရွာသား1000ကျော်ဟာနမ်ရူမြို့နယ်မန်ဆန်ကျေးရွာစစ်ဆောင်စခန်းကိုရောက်ရှိနေတယ်လို့မန်ဆန်ကျေးရွာကူညီပေးရေးဖွဲ့ဝင်ဆိုင်းလိန်ခန်းကပြောပါတယ
်အခုလောလောဆယ်ဒီမန်ဆန်ကျတော့နမ်ရူမြို့ရဲ့တောင်ဘက်ပေါ့နော်မန်ဆန်ကျေးရွာကတော့မန်ဆန်ကျေးရွာရဲ့တောင်ဘက်ကမှရှိတဲ့ပန်လုံကဖြစ်တဲ့ဆစ်ဆောင်နဲ့အများဆုံးကခိုးလုံးနဲ့ပန်လုံနဲ့ပြီးပောက်ဝင်းကျေးရွာတွေကလာခိုးလုံးနေတာမဟုတ်လားအခုလောလောဆယ်ကတော့ဆစ်ဆောင်တထောင်ကျော်ကျော်လောက်တော့ရှိပြီပေါ့
စစ်ဘေးသိမ်းဆောင်လာတဲ့ပန်လုံကျေးရွာနဲ့အနီးဝန်းကျင်ကျေးရွာတွေဖြစ်တဲ့ဘန်ဟိုက်မန်ဆန်နန်ချင်လိန်ရွာပန်ဆော့ရွာသားတွေကိုမန်ဆန်ကျေးရွာမှရှိတဲ့ကမရန်ကျောင်းရွှေစကွာမြောက်ကျောင်းဖရကုန်းကျောင်းတွေမှာခွဲဝေနေရာချထားပေးထားပါတယ်အလားတူဒီပေါ်မြို့စစ်ဆောင်စခန်းမှာလည်းစစ်ဆောင်1900ကျော်ရောက်ရှိနေတယ်လို့ဝမ်မောလူမှုကူညီပေးရေးဖွဲ့ကောင်းဆောင်ကူမျိုးကပြောပါတယ
်ဒီပေါ်မြို့ပေါ်မှာရှိတဲ့စစ်ကြေးဆောင်အားလုံးကတော့1932ယောက်ရှိတယ်ဒီနေ့ကလည်းအခုထပ်ရောက်နေကြတယ်ဆိုတော့အဲနည်းနည်းတော့ကြော်မယ်ပေါ့
လက်ရှိပန်လုံကျေးရွာဘက်မှာတောင်ပိုင်းရှမ်းပြည်သမတော် RCSSSC နဲ့ TNL တန်းပလောင်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးတော့ကျေးရွာသားတွေအနေနဲ့လည်းစစ်ဘေးသိမ်းရှောင်နေရစေဖြစ်ပါတယ်စစ်ဘေးရှောင်နေနေနဲ့အဝတ်တထည်ကိုတခုနဲ့ထွက်ပြေးလာခဲ့တာကြောင့်အဝတ်ထည်နဲ့ဆောင်တွေအဓိကလိုအပ်နေတယ်လို့ကုမျိုးကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမ်းပလောင်တပ်ဖွဲ့ TNL နေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့သာမကမြမတပ်မတော်နဲ့လည်းတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်။မနေ့ကလည်းမန်တုံမြို့နယ်ဒါလက်ကျေးရွာနီးမှာ TNL တိုက်ရင်ခုန်ခုန်သုံးနဲ့မြမတပ်မတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ရမှာမြမတပ်မတော်ဘက်ကဂျက်တိုက်လျင်နှစ်စီးရဟယင်နှစ်စီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ TNL ဘက်ကထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမန်တုံကိုခန့်ကြောက်မဲတီဘောနန့်ဆန်မြို့နယ်တွေဘက်မှာတမ်းပလောင်တပ်ဖွဲ့တွေကနေလှုပ်ရှားနေတဲ့နယ်မြေတစ်ခုဖြစ်တယ်လို့မြန်မာတပ်မတော်နဲ့လည်းတိုက်ပွဲတွေဖြစ်ပွားနေလေရှိပါတယ်။ DNL ဖွဲ့တွေဝင်ထက်သွားလာနေတဲ့ကုတ်ခိုင်မြို့နယ်ပန်ကူကျေးရွာတွင်မှာတိုက်ပွဲမဖြစ်ပွားပေမဲ့မြန်မာတပ်မတော်ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့နေအိမ်တွေကိုမီးရှို့ခဲ့တယ်လို့ပန်ကူကျေးရွာအုပ်ချုပ်ရေးမှူးကအခုလိုပြောပါတယ
်။ဒါပေမဲ့ရွာသားတွေတော့မကြည့်ပါဘူး။16ရက်နေ့မှာသူတို့အဲပန်ကူမနဲ့ဆိုရင်မန်တုံးကနေဆက်သွားတာဆက်သွားတဲ့အခါကျတော့ပန်ကူကအဲ့မှာရှိတဲ့လူတွေအလုပ်သွားလုပ်တဲ့လူတွေအကုန်လုံးမောင်းထုတ်လိုက်တာဒီမှာမနေနဲ့တဲ့အကုန်လုံးသွားအဲ့လူတွေအကုန်လုံးမောင်းထုတ်ပြီးမှအိမ်သုံးအိမ်ကိုမီးရှို့ပလိုက်တာ
ပန်ကူကြီးရွာနဲ့မန်ပိန်ကြီးရွာသားတွေကိုကြီးရွာကနေပြောင်းရွှေ့ဖို့မြမတ်တမတော်ခမရ969ကနေအမိတ်ပေးထားတယ်လို့ပန်ကူကြီးရွာအုပ်ချုပ်ရေးမှူးကခုလိုဆက်ပြောပါတယ်
အဲ့ခင်ဗျားတို့မန်ပိန်ကပန်ကူတို့ရလို့ကိုလုံးချွေတယ်အမေလို့မရအောင်ခင်ဗျားတို့နေ့အတွင်းပေးထားတာတော့ကျွန်တော်ပြောတာအမေအတွင်းမဖြစ်နိုင်ဘူးမပါအကယ်၍ဟိုနေ့အတွင်းကိုကျွန်တော်တို့စပားတော့မှကြံခဲဦးမှာကြည့်စီးကျွန်တော်တို့ဘယ်မှာသွားစုရမလဲဘယ်မှာသွားနေရမလဲအဲ့ဒါတော့မှကျွန်တော်တို့အဆင်ပြေမရှိသေးဘူးလို့ကဲရွမချွေမဖြစ်ဆိုပြီးတော့ဆယ်ရက်လောက်အချိန်ပေးပါလို့ကျွန်တော်လည်းအဲ့ဒါမေတ္တာရက်ခံတောင်းနေတော့လည်းအေးဆယ်ရက်ဆိုဆယ်ရက်ခင်ဗျားတို့ကိုလုံးပြောချွေမပြောချွေရင်ကျွန်တော်တို့ရွာသားတွေတွေ့ရင်ကျွန်တော်တို့ကိုလုံးစစ်တပ်လိုက်မယ်သူကအဲ့လိုပြောတာ
အလားတူကိုခိုင်မြို့နယ်ကမန်လုံကျေးရွာသားတွေကိုလည်းမြမတပ်မတော်ကနေပြောင်းရွှေ့ခိုင်းတာလို့ရွာသားတရာကျော်ဟာလည်းကိုခိုင်မြို့ရက်ွက်6ဖျားเจ้าမှာခိုးလုံနေကြရတယ်လို့တေဥ္စရာဆောင်ခေါ်ကပြောပါတယ
်ကျွန်တော်တို့ကလာပြောတာကကိုခိုင်သိန်း55ပေါ့သူတို့လာပြောရင်လည်းရဲ့အသေးမှရွှေ့ရမယ်လို့ပြောရတာသိန်းကြီးမို့ကအခုကအိမ်ချေ26အိမ်ပေါ့လူဦးရေက125လောက်ပဲရှိမယ်ကျွန်တော်ကကောင်းနေအုပ်စုမန်လုံကျေးရွာကျွန်တော်တန်းချရတဲ့6လေးရပေါ့အကုန်လုံး
တမရုံဘက်ကတော့အာရှလမ်းမလုံချုံရေးတွေအခုလိုမလုံကြီးရွာကိုပြောင်းရွှေ့ခိုင်းတာဖြစ်ကြောင်းပြောဆိုခဲ့တယ်လို့တင်းအုပ်စရာဆောင်ခေါ်ကပြောပါတယ် Lashi Shami and Yapoin Tira Dreamer, Yamatamaron, Yapoin Mahameta Bonsu, Puri Peter, Kia Ukachin Lula Yepwe, DNL Tamblong, the Puri Jama, Taipori, yes, as the Lupiwani Kevare, Taipori Jau, Tiraka and Yadari, Niagani, Topi, Tinshaw, Nijayadalu, but one long Joe Mu, Amaka and Jamashi, Tira Chini, Machini Varekamia.
Nanko in Piobja Darabashi, a cool little vago lepiwaume. And a soya letter, Natasa Chaku near drinking bagger, Ludo, the Dandishao, Pidu red, dear Ubri, so moye, Ubri, puye, dread, Ludovega, song you have been nine muriha, Jinna, say, I gone like all, low sound like Jimishi, Ulo, Pidu Ludo, goes letter Uga, Wavan, Taupia Gavare, Pidu Ludo, Ogotagaro, Ludo, Rin, Sunim, Mutachune, but the B, Pile, Amalo, Nanga, Rishi, we may, and Muta, Janle, Timia, Yene, Pirin, Yanjan, Yego, Uza, B, San Yakarari, Shigare, Dread, Nale, B, Jazzy, Lure, Champion, Shingavare, Atisego, Masumonga, Piopiava Mission.
Hobare, Dizimala Nasata Yanimaro, Dudia at Jane Pidulu Doye, Dadia at Jane Boma, Seaway Yanadoabi, Pipare, Lamen at House Sakona Kuni, General Lana Somba Maro, Saroda Jay, Ludo, Seaway, Piansama, Pipare. Yet the Asoya let him out, Jim Market, Pidulu Do, Seaway Ma, and Naya Party, Muda Democracy, a Pedro Ludo, Kuzale, and Yazu Bawine, Pidulu Do, Nene, Pidulu at Joe, Nanga at Joe, address somewhere big at Hariha, Pidure Baga, Jenna, our son, some who been and gave out the last, so Migo Tomuri, Shibare, Ludo, Rin, Swinny Mood, Chone, but the B, Pile Amalosa, Nangera, she gave me, and Muda Piale, Tinya Yene, Pirin Yango, Uzabe, somewhere Kerari, she did a duet, Nale, Pija, Silu Jangle, Pidulu Do, Gata, U Wiminga, Shilling.
ကြတိယချင်းပုံမှန်ရှိပေးမှာကျွန်တော်နိုင်ငံတော်နဲ့ဒီလူလူတို့အတွက်ကိုယ်ကဥတည်ပြီးတော့စဉ်းစားတယ်ဥတည်ပြီးတော့ကျွန်တော်ဆုံးဖြတ်တဲ့အခါကျတော့ဒီပုံမှာကျင်းနှံ့မှုရှိပါတယ်တချို့အဆိုရှင်နေနေရတော့သူတို့အဆိုလိုမပေါ်လို့ကျင်းနှံ့ခြင်းမှာကျင်းနှံ့တယ်
ဒုတိယအကြိမ်ပြည်သူ့လွတ်တော်တပ်တန်းကာလအတွင်းကျင်းပခဲ့တဲ့အစည်းအဝေး၃ချိန်မှာတင်သွင်းခဲ့တဲ့ဆွေးနွေးခဲ့တဲ့တင်ပြချက်တွေနဲ့ပတ်သက်ပြီးပြည်သူ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့အချိန်နဲ့အားရမှုရှိခဲ့ပါသလားဆိုတဲ့မေးခွန်းကိုတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်တအုပ်ဖြစ်တဲ့ရသေးတော်မျိုးနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကအခုလိုပြောပါတယ်ပ
ထွားမှာဖြစ်ပါတယ်ဒါကြောင့်တကယ်လို့သူတို့လုံနေတယ်ဆိုရင်လည်းသူတို့အနေနဲ့ပုံမွေးနေနေလွှတ်တော်မှာလာရောက်ပြီးတော့ဟိုဆွေးနွေးတင်တယ်ဒီအဆိုကိုတင်လိုက်ချင်းအပြင်းပေါ့နော်ပြည်ထောင်စုအဆိုကလာရောက်ဖြေရှင်းရမှာပါလာရောက်ပြီးတော့သူတို့လုံနေတဲ့အကျိုးအကြောင်းတွေကိုအကုန်လုံးလာပြောရမှာအဲ့တကြောင်အန်ဒီတို့အနေနဲ့ဒီအဆိုကိုတင်သွင်းခွင့်မရတဲ့အပေါ်မှာတော့တိတ်ချေနံမှုတော့မရှိခဲ့ပါဘူ
းနိုင်ငံနဲ့နိုင်ငံသားတွေအတွက်တရားဥပဒေစိုးမိုးရေးဥပဒေပြူရေးတရားစီရင်ရေးထိန်းချုပ်နိုင်အောင်ဖြောင့်မတ်မှန်ကန်မှုရှိအောင်ပြည်သူ့လွှတ်တော်အနေနဲ့အတက်နိုင်ဆုံးဆောင်ရွက်ပေးခဲ့ပါတယ်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကပြောပါတယ
်လွှတ်တော်ထားတာမဟုတ်ပါဘူးချက်ကင်ပြတဲ့ဘက်ကလွှတ်မထားပါဘူးဘာလို့လွှတ်မထားလဲဆိုလို့ရှိရင်တရားစီရင်ရေးကိုတကယ်ကိုကျွန်တော်တို့ဖြောင့်မတ်မှန်ကန်စေချင်တယ်တကယ်လို့မဖြောင့်မတ်တာမှန်မှန်ကန်ဆိုလို့ရှိရင်လည်းထောက်ထားခံရလို့ပေါ်စီချင်ပေါ်ရင်တော့ကျွန်တော်တို့မှန်နိုင်ကြပါပေါ်ရင်တော့ကျွန်တော်တို့အနေနဲ့ဒါကတော့လက်နေမှာမဟုတ်ပြည်သူလူထုကိုဥပဒေရဲ့အရေးအာဝါပေါအောင်မှာအေးချမ်းလုပ်ရတာမိထိုင်စီချင်
အရသာအစိုးရလက်ထက်မှာကျင်းပတဲ့လွှတ်တော်အရင်အစိုးရလက်ထက်မှာကျင်းပတဲ့လွှတ်တော်တို့အကြားကွာခြားချက်တွေနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတော့အခုလိုသုံးသပ်ပါတယ
်အနိုင်ရပါတီကပဲရွေးရှေ့ခန့်ထားတဲ့အစိုးရတွေဖြစ်နေတဲ့အခါဒီအစိုးရအပေါ်မှာပေါ့နော်တခုခုမှာရွေးမှုတွေနောက်တစ်ခါတာဝန်ယူမှုတွေအဲ့လိုအစိုးရကလည်းနောက်တစ်ခါနင်းနေဆက်တန်းနှူးနေပါသေးတယ်အဲ့တကြောင်ဒီလွှတ်တော်ဥက္ကဋ္ဌကြီးအစိုးရကိုပေါ့နော်နင်းနေဖိခိုက်လွေတဲ့စကားတွေကိုသူကမပြောလို့ဘူးပေါ့နော်ဒါကြောင့်လေ သူဒီ NLD ပါတီကလူတွေကိုဆိုလို့ရှိရင်အစိုးရကိုအကျက်တဖြစ်စေတဲ့မေးခွန်းတွေကိုမမေးပါနဲ့ဆိုပြီးတော့ပြောစံနေအန်တီတို့တွေချားပါတယ်အန်တီတို့လွတ်တော်သည်ဥပဒေပြုရေးလွတ်တော်ဖြစ်ပေမဲ့အန်တီတို့ဒီတရားရေးဟေးကိုကအန်တီတို့နောက်တစ်ခါဒီအစိုးရကို second balance လို့ရမှာပါသူတို့ရဲ့နော်သူတို့ရဲ့လုံဆောင်ချက်တွေမနိုင်နဲ့အန်တီတို့ကထောက်ရမှာပါအဲ့တော့ကြောင့်ဒီဟာအသက်ဝင်နေမှာပေါ့နော် second balance အစိုးရနဲ့လွတ်တော်နဲ့ second balance ဖြစ်နေမှာပဲဒီလွတ်တော်ကအသက်ဝင်ပါလိမ့်မယ်ဒီလိုမျိုးသားတယောက်နဲ့တယောက်အပြင်နဲ့မထင်ကြမှုဆိုရင်တော့ဘယ်တော့မှဒီလွတ်တော်ကအသက်ဝင်မှာမဟုတ်ဘူး
ပြည်သူလွတ်တော်တတိယအကြိမ်ပုံမှန်အစည်းအဝေးမှာတော့အရေးကြီးအဆိုတစ်ခုအပါအဝင်အဆိုစုစုပေါင်း10ခုတင်သွင်းနိုင်ခဲ့ပါတယ်မှတ်တမ်းတွေအဆို6ခုနဲ့ဆက်လက်ဆွေးနွေးဖို့အဆို4ခုကြံခဲ့ပြီးဥပဒေကြမ်းနေ့အနေနဲ့ကတော့ဆွေးနွေးခဲ့တဲ့ဥပဒေကြမ်း18ခုရှိပြီးအတည်ပြုနိုင်ခဲ့တဲ့ဥပဒေကြမ်းက9ခုဆက်လက်ဆောင်ရွက်ဖို့ကြံတဲ့ဥပဒေကတော့10ခုဖြစ်တယ်ဆိုတာပြည်သူလွတ်တော်ဥက္ကဋ္ဌကတင်ပြခဲ့ပါတယ်ရှင်
ရှင်များရှင်မကြခင်ပေါင်း2016ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းတော့မှာပါကုန်လုံးနှုတ်ပေနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့အဆုတ်ယုတ်ဆုံးဖြစ်ခဲ့တယ်လဲလာမယ့်နှစ်သစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆုတ်ယုတ်မှုဘာတွေများပျော်လင့်နိုင်မလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-3-5-5-5လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်ဆက်စပ်ကကျေးဇူးပါတယ်ရှင်။
လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကျွန်တော်တို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြည်ပချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။ကြာသပတေးနေ့ညနေပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။အစီအစဉ်အဆုံးသတ်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါဦးမယ်ရှင်။
ဂျာမနီနိုင်ငံဘာလင်မြို့ကခရစ်စမတ်ဇီးတစ်ခုတည်းကိုတနင်္လာနေ့ညကထရက်ကားနဲ့မောင်းဝင်တိုက်ခဲ့တဲ့လက်သေးကိုလိုက်ရှာနေကြမှာဒီကနေ့တော့နေရာအများပြားကိုဝင်ရှာတယ်လို့ဂျာမန်သတင်းမီဒီယာတွေကပြောပါတယ်။အဲ့ဒီအထက်မှာနယ်သာလန်နိုင်ငံနဲ့နယ်ဆက်အမေရိကမြို့ကဒုက္ခသည်စခန်းတစ်ခုလည်းပါပါတယ်။ဒီစုံစမ်းစစ်ဆေးမှုကိုဦးဆောင်နေတဲ့အစိုးရရှိနေတဲ့စီကတော့ဘယ်လိုမှချက်မျိုးမှမကြားရသေးပါဘူး။အဲ့ဒီတိုက်ခိုက်မှုကြောင့်လူ၁၂ယောက်သေဆုံးပြီးဒါဇင်နဲ့ချီပြီးတော့ဒဏ်ရာရခဲ့တာပါ။တိုက်ခိုက်သူအဖြစ်တန်ရရှိထားသူဟာလွန်ခဲ့တဲ့လတွေကတည်းကနေရာရင်းပြန်ပို့ခံရဖို့ရှိနေတဲ့တူနီးရှားနယ်မြေဝါဒူဖြစ်တဲ့လူဂျာမနီအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားနိုင်ငံအာလပိုမြို့ကနေတပုံတူနဲ့အရသားတွေကိုရွှေ့ထုတ်နေတာတွေဒီကနေ့အပြီးတက်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။သတင်းပတ်နဲ့ချီပြီးအချိန်ယူရွှေ့ထုတ်နေတဲ့ဒီစီစဉ်ပြီးရင်တော့ဆီးရီးယားနိုင်ငံမြောက်ပိုင်းမှာအရေးပါတဲ့အာလပိုမြို့ကိုအစိုးရက2012ခုနှစ်ကစလို့ပထမဆုံးချင်းအပြည့်အဝပြန်ပြီးတော့ထိန်းချုပ်ခွင့်ရတော့မှာပါ။အာလပိုမြို့ရှေ့ပိုင်းကနေကျန်နေတဲ့သူတွေကိုပါစကားဒါဇင်ပေါင်းများစွာနဲ့ဒီနေ့တနေ့လုံးရွှေ့ထုတ်ပေးသွားမှာဖြစ်တယ်လို့အခုရွှေ့ထုတ်တဲ့အစီအစဉ်ကိုကူညီဆောင်ရွက်ပေးနေတဲ့နိုင်ငံတကာကြက်ချင်ကြီးအဖွဲ့ ICRC ကပြောပါတယ်။လုံခြံခံရလို့တည်ဆုံသွားတဲ့တူရကီနိုင်ငံဆိုင်ရာရုရှားသံမတ်ကြီးအတွက်ဝမ်းနည်းကြေကွဲခြင်းထိမ့်မက်ပွဲတစ်ခုကိုမော်စကိုမြို့တော်ကရုရှားနိုင်ငံသားရေးဌာနမှဒီကနေ့ကျင်းပပါတယ်။ဒီပွဲကိုသမ္မတဗလာဒီမီယာပူတင်ဝန်ကြီးချုပ်ဒီမီထရီမေဘီယက်ဒက်ဖ်နဲ့နိုင်ငံသားရေးဝန်ကြီးဆာဂီလက်ဖရော့တို့လည်းတက်ရောက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကလွှတ်တော်အမတ်တူရဲ့နေအိမ်ကိုတာလီဘန်တွေကပိတ်မှတ်ထားပြီးညာလုံးမောက်တိုက်ခိုက်တာကြောင့်လူရှိရောက်တဲ့မင်းနဲ့တည်ဆုံပြီးတော့အများပြားဒဏ်ရာရပါတယ်။အထူးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တာမှာတိုက်ခိုက်သူအလုံးတည်ဆုံသွားတယ်လို့သတင်းတောက်တွေကပြောပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။ည9နာရီကျတဲ့အခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစွန့်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.